အင်ကာနိကမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့ဗိုလ်တပ်ခုနေမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမဲအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ကိုတွေ့ဆုံဖို့ရှိမရှိသတင်းတောက်တွေရဲ့မေးမြန်းချက်ကိုတော့အထူးကိုယ်စားလှယ်ကပြန်ဖြေကြားတာမရှိပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်း February လစစ်တပ်အာဏာသိမ်းပြီးဖမ်းဆီးထားတဲ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့အထူးကိုယ်စားလှယ်တွေ့ခွင့်ရနိုင်မှာမဟုတ်ဘူးလို့ပြောဆိုထားတာပါ။ဒေါန်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဲခြင်းနဲ့နောက်ထပ်ထောင်ဒဏ်ချမှတ်ပြီးနောက်တစ်ရက်မှာပဲအထူးကိုယ်စားလှယ်အခီးစဉ်စတင်ခဲ့တာဖြစ်ပါတယ်။နိုလင်းဟေဇာဟာအထူးကိုယ်စားလှယ်ဖြစ်တာဝန်ယူပြီးနောက်ပိုင်းပထမဆုံးချိန်မြန်မာနိုင်ငံကိုတွားရောက်တာဖြစ်ပြီးအခုခီးစဉ်အတွင်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆိုးရွားလာတဲ့အခြေအနေတွေကိုအာရုံစိုက်မယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျာရစ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာကျန်းဖက်လောက်ရတဲ့ရပ်တန့်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတားဆီးမှုရှိပေးနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုပြီးမကြခင်မှာပဲအခုခီးစဉ်ပေါ်လာတာပါ။အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟောင်းခရစ်စတင်းစထရက်နာဘဂနာကတော့မြန်မာစစ်ကောင်စီကပြည်ဝင်ခွင့်မပေးတယ်လို့မြန်မာနိုင်ငံမှာရှိတဲ့သူ့ရုံးခန်းကိုပါပိတ်ပစ်ခဲ့တာပါအခုသူ့နေရာကိုဆက်ခံတဲ့အထူးကိုယ်စားလှယ်ဟေဇာကိုမြန်မာပြည်ရင်ရုံးခန်းဖွင့်ခွင့်ပေးမပေးတော့မသိရသေးပါဘူး